ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးနဲ့ပတ်သက်လို့ဆွေးနွေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုမေလ21ရက်တောက်ကြနေကြရင်နေပြည်တော်လာဖို့ဖိတ်ခေါ်ထားပါတယ်။ဒီတွေ့ဆုံပွဲကိုတက်ရောက်လည်လာမဲ့ပါတီတွေရှိသလိုမတက်ဘူးလို့ဆုံးဖြတ်ထားတဲ့ပါတီတွေလည်းရှိပါတယ်။မတက်ရောက်တဲ့ပါတီတွေလည်းရှိနေပါတယ်။တက်ရေးမတက်ရေးဆုံးဖြတ်ချက်ကြောင့်ပြည်သူ့ပါတီမှသဘောထားကွဲခဲ့ပြီးပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တချို့အပါအဝင်ပြည်내ပါတီခေါင်းဆောင်တွေနှုတ်ထွက်သွားပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ။
ရွေးကောက်ပွဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းခဲ့ပြီး2020ရွေးကောက်ပွဲမဲရလက်တွေကိုပြန်စစ်တာနဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ဖို့လှုံ့ဆော်နေပါတယ်။ဥပဒေပြင်းနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေကိုရှင်းလင်းပြောပြဖို့ကော်မရှင်ကနိုင်ငံရေးပါတီတွေကိုမေလ21ရက်တောက်ကြနေကြရင်နေပြည်တော်ကိုလာရောက်ဖို့ဖိတ်ထားပါတယ်။ဒီပွဲကိုတော့နိုင်ငံရေးပါတီတချို့ကတက်ရောက်ကြဖို့ပြင်ဆင်နေကြတယ်လို့တချို့ပါတီတွေထဲမှာတော့တက်ရေးမတက်ရေးသဘောထားကွဲလို့ပါတီဝင်တွေနှုတ်ထွက်ခဲ့ကြပါတယ်။88မျိုးဆက်ဥက္ကဋ္ဌကြီးဦးဆောင်တဲ့ပြည်သူပါတီမှာဆိုရင်အထွေထွေအထွေရင်းမှုဦးရဲနိုင်အောင်အပြင်ပြည်내ပါတီခေါင်းဆောင်တွေနဲ့ပါတီဝင်အတော်များများနှုတ်ထွက်သွားကြပါတယ်။ပါတီအတွင်းမဲခွဲဆုံးဖြတ်ပြီးတော့ကော်မရှင်ဖိတ်ကြားမှုကိုတက်ရောက်ဖို့ဆုံးဖြတ်တဲ့အပေါ်မှာအမြင်သဘောထားမတိုက်ဆိုင်လို့နှုတ်ထွက်တာဖြစ်တယ်လို့ပြည်သူပါတီမန္တလေးတိုင်းဥက္ကဋ္ဌဦးအောင်စိုးမြင့်က VOA ကိုပြောပါတယ်
။တစ်ချက်ချင်းလေးမှလုံးမယ်ကျွန်တော်ရွေးကောက်ပွဲကော်မရှင်ကတော်တော်ကြီးကိုဆက်မယ်ဆိုလို့ကျွန်တော် fight တော့ပါရတာအတူတူပါပဲ။ကျွန်တော်ကတော့ဘာဖြစ်လို့လဲဆိုတော့အခုကျွန်တော်က2008ချက်ကောက်ပွဲကိုကျွန်တော်တို့ကပြေးကနေပြီးတော့မှကိုသာကြည့်ကွန်ပျူတာမှာဖြတ်လိုက်ပြီးကကျွန်တော်မလာ30ကျန်ညတ်နေကျွန်တော်တို့ပါတီဆိုတော့ကဒါ2008ချီအောင်ကြီးရပေါ်တော့လာတာပဲကျွန်တော်2008ဖြတ်ပြီးပြီဆိုရင်ပါတီဆိုတာလောလောဆယ်မှာမရှိနိုင်တော့
ပြည်သူပါတီရဲ့အထွေထွေအတွင်းရေးမှုဥကြကြထွေးကတော့ရွေးကောက်ပွဲဥပဒေပြင်ဆင်ရေးပိုင်းလုံးမှနဲ့ပတ်သက်လို့တရားဝင်ပါတီတခုအနေနဲ့လေ့လာနိုင်ဖို့တက်ရောက်မယ်လို့အခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တော့တက်မှာပါ။ရှေ့မှာကျွန်တော်တို့ဖိတ်ခဲ့တာ3ကြိမ်ဖိတ်ခဲ့တယ်ပေါ့။3ကြိမ်ကျွန်တော်နင်းနေတယ်။ from back ကို။အခုဒီကြိမ်မှာကျွန်တော်တော့တက်ဖို့သုံးခဲ့ကြတယ်ပေါ့နော်။ဒါ CC ရဲ့ဟိုတင်းနေတဲ့ပြည်သူပါတီရဲ့တရားခေတ်တွင်းမှုနဲ့ဥပဒေတော်ဆိုတော့တက်မှာပါ။
လွတ်တော်မှာအချိုးကျကိုစားပြုပြရာစနစ်ကျင့်သုံးနိုင်ဖို့နဲ့တည်ဆဲရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးအတွက်ရွေးကောက်ပွဲကော်မရှင်ကဆောင်ရွက်နေတယ်လို့ကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မာဦးကပြောကြားထားပါတယ်။ဒီကိစ္စတွေဆွေးနွေးဖို့တရားဝင်ပါတီဖြစ်တဲ့ NLD ပါတီကိုလည်းဖိတ်ကြားထားတယ်လို့ကော်မရှင်ကပြောပေမဲ့လည်း NLD ထိပ်ပိုင်းခေါင်းဆောင်အတော်များများအာဏာသိမ်းချိန်မှာဖမ်းဆီးခံထားရတယ်လို့ပါတီတာဝန်ရှိသူတွေကလည်းလိုက်လံဖမ်းဆီးနေတာမို့ဆွေးနွေးပွဲတက်နိုင်ဖို့အခက်အခဲရှိပါတယ်။အနာသိမ်းထားတဲ့စစ်ကောင်စီအုပ်ချုပ်မှုအောက်မှာဥပဒေတွေကိုဘယ်လိုပြင်ဆင်မလဲဒီမိုကရေစီနည်းလမ်းတကျပြင်ဆင်နိုင်ပါမလားဆိုတဲ့အပေါ်ပါတီတချို့ကမေးခွန်းထုတ်နေကြပါတယ်။နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာပါတီလုပ်ငန်းတွေကိုလုပ်လို့မရချိန်မှာကော်မရှင်ကဥပဒေတွေပြင်ဆင်မဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွဲဖက်အထွေရေးမှူးတဲ့ဦးဆိုင်ကျော်ညွန့်ကအခုလိုမှတ်ချက်ပေးပါတယ်
။ဟိုပါတီကဘောအစီအွေးထိုင်မှုပြုဖို့ရတဲ့ခက်တယ်လေ။အဲ့ဒါဆိုတော့လောလောဆယ်ထိတော့ကျွန်တော်တို့ဟုတ်တယ်ပြုတ်ဖို့တော့ဘာမှရှိသေးဘူးအဒီချိန်ကတော့ဗျာကိုနာတော့ဒီနာတော့တော့ခက်ခဲနေတယ်ဆိုတော့ဒီပါတီလုပ်ငန်းတော့ဘယ်လိုကောင်းမလဲလောက်ရခိုင်ကအင်္ဂါခက်တဲ့ချိန်မှာတော့ခကြီးသွားလာဖို့အဆမဟုတ်တော့ online ဆိုရင်လည်း online အဆင်မပြေဘူးလေ
စစ်ကောင်စီပြန်လဲဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့လက်တွဲလှုပ်ဆောင်မှုယုံကြည်ချက်နည်းတဲ့အတွက်ပါတီတွင်းဆုံးဖြတ်ချက်နဲ့တွေးဆောင်ပွဲကိုတက်မှာမဟုတ်ဘူးလို့ညညွတ်တော်တိုင်းသားလူမျိုးများဒီမိုကရေစီပါတီအထွေထွေအတွင်းရေးမှူးဒေါ်နော်အောင်လာကပြောပါတယ်
။ကျမတို့မတက်ပါဘူး။ဘုံလုံမှုဆောင်ရဲ့ဆုံးဖြတ်ချက်ရရင်ကျမတို့သွားနာပါရှင်။အကန့်အသတ်တွေနဲ့အခုရောဂါကလက်ကန်းတည်းရှိတယ်။နောက်ပြီးတော့စေုပ်ချုံရှိတဲ့အခါကျတော့ကျမတို့ခုချင်းဗမာပြည်လုံးနဲ့ညီမတွေကလည်းကြိုက်တော့နိ
စစ်ဘုတ်ချုပ်ဟောင်းသူရဥရှင်မန်းတီထောင်ထားတဲ့ပြည်သူ့ကောင်းကျိုးဆောင်ပါတီကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမယ်လို့ပါတီရဲ့ CEC ဥပိုဝင်းကပြောပါတယ
်။တော့တက်မှာတက်မှာ။ဟိုသူတို့တချို့ပါတီကစာတန်းနေတင်ရတယ်ပြောရမလား။ကျွန်တော်တို့ကတော့စာတန်းနေတော့မတင်ဘူးမတင်နိုင်သေးဘူးပါဒါပေမဲ့ဟိုသူတို့ဆွေးနွေးတဲ့အချိန်ကျရင်တော့ဟိုထဲ participate တော့လုပ်မှာပေါ့။
စစ်ဘက်ကနေအရက်ဖက်ပြောင်းထားတဲ့သူတွေအများစုရှိတဲ့ပြည်ခိုင်ဖြိုးပါတီနဲ့စစ်တပ်နဲ့နှီးစပ်တဲ့ပါတီတွေကတော့တောက်ချနေကြရင်ရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးဖို့တက်ရောက်ကြမှာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့တက်မတော်အာဏာသိမ်းပြီးတဲ့နောက်တစ်ရက်မှာပဲအသစ်ပြန်ဖွဲ့ခဲ့တဲ့ကော်မရှင်ကပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့တုန်းကလည်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တာရှိသလိုအဲ့ဒီတုန်းကလည်းစစ်တပ်နဲ့နှီးစပ်တဲ့ပါတီတချို့သာတက်ရောက်ခဲ့ကြပါရဲ့ရှင်
။မက်ခင်ဖြူထွေးပြောပြခဲ့တာပါခင်ဗျ။